င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်စက်တင်ဘာလ9ရက်နေ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှာဝေမာထုံးပါရှင်တီတုခုခံတွန်းလှန်စစ်၃နှစ်အတွင်းစစ်ကောင်စီရိုင်းနေနေပြီလို့ NUG ကပြောလိုက်ပါတယ်။တကောင်စင်းကောက်နေပေမဲ့နိုင်ငံအနှံ့ပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်စစ်မှန်တဲ့စည်ရင်မရနိုင်ဘူးလို့လေးလာသူတွေကထောက်ပြကြပါတယ်။ဒီအကြောင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။တီတုခုခံတွန်းလှန်စစ်ဟာစက်တင်ဘာလ9ရက်နေ့ဒီနေ့မှာ၃နှစ်ပြည့်ခဲ့ပြီးဒီကာလအတွင်းစစ်ကောင်စီရဲ့မြေပြင်ကြီးတက်အင်အားတွေရိုင်းနှက်ပြိုဆင်းလာပြီလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလက်ရှိလာကပြောပါရယ်ဒီ၃နှစ်အတွင်းမှာခုခံစစ်ကနေမဟာဗျူဟာမြောက်ထိုးစစ်ကိုကူးပြောင်းလာနိုင်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းလွတ်မြောက်ဒေသနဲ့ထိန်းချုပ်နယ်မြေတွေကိုပေါ်ဆောင်လာနိုင်တယ်လို့သူကပြောပါရယ်စကောင်စီဟာအာဏာလက်မလွတ်ရဖို့လေကြောင်းတိုက်ခိုက်မှုတွေကိုအဓိကဖော်ဆောင်နေပြီးတော့ပြည်သူတွေကိုပြစ်မှတ်ထားနေတယ်လို့ပြောလိုက်ပါတယ်ရှင်ရခိုင်ပြည်နယ်တန်တွဲမြို့နယ်မောင်ရွှေလေးရွာနဲ့ကွင်းဝိုင်းရွာကြားကစကောင်စီရေတပ်စခန်းကိုသိမ်းနိုင်ခဲ့တယ်လို့စက်တင်ဘာလ6ရက်နေ့မှာအာရခတပ်တော် AA ကပြောလိုက်ပါတယ်စစ်ကောင်စီကလေကြောင်းရေကြောင်းတွေအပြင်အင်အားအလုံးရင်းနဲ့ခုခံတိုက်ခိုက်ခဲ့လို့တန်တွဲအခြေဆိုင်ရေတပ်ပင်မရေငုံနဲ့ဆယ်ယူရေးတပ်စခန်းတွေကိုတလနီးပါးကြာထိုးစစ်ဆင်တိုက်ခိုက်ခဲ့ရပြီးတဲ့နောက်စက်တင်ဘာလ5ရက်နေ့ညနေပိုင်းမှာအပီးသက်သိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်ဒီစခန်းဟာတန်တွဲမြို့နယ်အတွင်းစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်ရေတပ်စခန်းဖြစ်ပါတယ်ရှင်စကိုင်းတိုင်းပင်လယ်ဘူးမြို့ပေါ်မှာနောက်ဆုံးကြံနေတဲ့စစ်ကောင်စီတပ်ကိုတော်လှန်ရေးပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့စစ်ကောင်စီတပ်ကလည်းလေကြောင်းသုံးတိုက်ခိုက်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကစက်တင်ဘာလ9ရက်နေ့ဒီနေ့မှာပြောပါတယ်။ပြီးခဲ့တဲ့ဩဂတ်လ15ရက်နေ့ကစတင်ခဲ့တဲ့အဲ့ဒီမြို့သိမ်းတိုက်ပွဲမှာစစ်ကောင်စီရဲ့တပ်စခန်းအလုံးနီးပါးကိုသိမ်းယူနိုင်ခဲ့ပါတယ်။ဒါပေမဲ့မြို့ပေါ်ရဲစခန်းမှာစစ်ကောင်စီတပ်ကအင်အား200ကျော်နဲ့ခုခံနေတာကြောင့်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီဟာဩဂတ်လ28ရက်နေ့ကပင်လယ်ဘူးမြို့ရဲရဟတ်ရင်တွေနဲ့စစ်ကူတွေထပ်ဖြည့်ခဲ့ပါသေးတယ်အဲ့ဒီစစ်ကူတွေအပါအဝင်စစ်ကောင်စီတပ်သား80ကျော်စက်တင်ဘာလ4ရက်နေ့မှာလက်နက်ချခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ရှင်မြို့နယ်အဆင့်ကနေရက်ကွက်နဲ့ကျေးရွာအဆင့်မှာရှိတဲ့မဲယုံတွေအထိအသုံးပြုတဲ့မဲစင်းမှန်ကန်ဖို့ဗဟုမဲဆန္ဒရှင်စီရင်စီမံခန့်ခွဲမှုစနစ်ကိုအစစ်မြင့်တင်အသုံးပြုနေတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကစက်တင်ဘာလ6ရက်နေ့မှာပြောပါရယ်ဒီစနစ်ဟာမဲယုံတွေတတ်မှတ်ဖို့မဲစင်းမှာ session နဲ့မပြည့်သူတွေနဲ့တည်ဆုံသူတွေမပါစေဖို့မဲစင်းတွေမထက်အောင်စီစစ်ဖို့လုပ်ထားတာလို့ဆိုပါရယ်အမျိုးသားညညရေးအစိုးရ NUG ရဲ့ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကတော့စကောင်စီကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံတော်ဝန်စီရေးအချိန်မြင့်မယ်လို့ဩဂတ်လ28ရက်နေ့မှာပြောထားပါတယ်ရှင်မဲဆောက်မြို့ဗီလာရက်ကွက်အတွင်းကထိုင်းရောက်မြန်မာတွေရောင်းချနေတဲ့လက်ဖိဆိုင်တွေနဲ့ကုန်စုံဆိုင်တွေကိုထိုင်းလဝက်ကနဲ့အလုသမားဝန်ကြီးဌာနကရှောင်းတခင်စစ်ဆေးခဲ့တာမှာမြန်မာနိုင်ငံသားအယောက်20ဖမ်းဆီးခံခဲ့ရပါတယ်ဗီလာရက်ကွက်ဈေးရုံကြီးကမြန်မာကုန်စုံဆိုင်ဗီလာစုံမတ်နဲ့ဦးကြီးစိုးလက်ဖိဆိုင်တွေကိုစက်တင်ဘာလ4ရက်နေ့ကဝင်စစ်ခဲ့တာပါဆိုင်ရှင်3ဦးတည်းကတက်ဦးကိုခွင့်ပြုချက်မဲ့ဈေးရောင်းချမှုနဲ့ဘတ် 9,000 ကျော်ဒဏ်ရိုက်ပြီးတော့ပြန်လွှတ်ခဲ့ပါတယ်ကျန်2ဦးကတော့အထောက်ထားမဲ့နေထိုင်မှုခွင့်ပြုချက်မဲ့ဈေးရောင်းမှုနဲ့ဘတ်ငွေ 13,500 ဒဏ်ရိုက်ခံရပြီးတော့ဆက်ထိန်သိမ်းခံထားရတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေသူတယောက်ကပြောပါတယ်ဒီဆိုင်တွေမှာလာဆိုင်အဖမ်းခံရတဲ့စားသုံးသူအမျိုးသား73ဦးအမျိုးသမီး4ဦးစုစုပေါင်း18ဦးရှိပြီးသူတို့ကိုလည်းအထောက်ထားမဲ့နေထိုင်မှုနဲ့ထိုင်းလာဝကကဖမ်းဆီးထားတယ်လို့ပြောပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်တိုက်ပွဲတွေကြောင့်သကောင်စင်းကောက်မြရတဲ့ဒေသတွေများနေပေမဲ့အခုနှစ်ဒီဇင်ဘာလမတိုင်ခင်ရနိုင်သမျှအပီးကောက်ယူဖို့စစ်ကောင်စီကကြိုးပမ်းနေပါတယ်။ နိုင်ငံအနှံ့ပြင်းထန်နေတဲ့စစ်ပွဲတွေကြောင့်စစ်မှန်တဲ့သကောင်စင်းမရနိုင်ဘူးလို့လီလာသူတွေကထောက်ပြနေတဲ့အကြောင်းကိုရဲစီသူကဆက်ပြောပြပါမယ်ရှင်
။သကောင်စင်းကောက်ယူမဲ့ကာလကိုအော်တိုဘာလ၁ရက်နေ့ကနေ15ရက်နေ့အထိအချိန်နှစ်ပတ်သတ်မှတ်ထားပေမဲ့သတ်မှတ်ကာလအတွင်းမကောက်ယူနိုင်တဲ့နေရာတွေမှာလုံခြုံရေးယူပြီးရက်တိုးကောက်မယ်လို့စစ်ကောင်စီကပြောပါတယ်။ဒါပေမဲ့ရှေ့ပြေးသကောင်စင်းထုတ်ပြန်မဲ့2024ခုနှစ်ဒီဇင်ဘာလမတိုင်ခင်ရနိုင်သမျှအပြီးကောက်ကြဖို့ဆိုပြီးစစ်ကောင်စီဒုဥက္ကဋ္ဌဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကစက်တင်ဘာလ6ရက်နေ့မနေ့ကနေပြည်တော်မှာပြုလုပ်တဲ့ဗဟိုသကောင်စင်းကော်မရှင်အစည်းအဝေးမှာပြောပါတယ်။လက်ရှိအခြေအနေအရသကောင်စင်းကောက်ယူမှုမှာအခက်အခဲနဲ့စိန်ခေါ်မှုတွေမလွဲမသွေကြုံလာရနိုင်ပေမဲ့တနိုင်ငံလုံးကိုလွှမ်းခြုံနိုင်ဖို့အတွက်ကြိုးပမ်းမယ်လို့သူကဆိုပါတယ်။တိုင်းပြည်အေဂျင့်ချင်းတောင်သကောင်စင်းကောက်ယူမှုဟာအခက်ခဲမျိုးစုံကျွမ်းရတဲ့အတွက်အခုလိုစည်ရီးပြိပက္ခပြင်းထန်နေခြင်းကောက်ယူမဲ့သကောင်စင်းဟာစည်ရင်အမှန်ရဖို့မဖြစ်နိုင်ဘူးလို့သကောင်စင်းကောက်ယူမှုအတွေ့အကြုံရှိခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်တာဝန်ရှိသူကုကျော်ဝေဖြိုးက RFA ကိုပြောပါတယ်
သကောင်စင်းရင်ကောက်တယ်ဆိုတာကဒီသကောင်စင်းဆိုတဲ့နာမည်မှာလည်းကိုကသူကပါတယ်ပေါ့နော်လူတွေတနေရာတည်းမှာတစ်ချိန်တည်းမှာရှိနေတဲ့အချိန်မှာတပြိုင်တည်းကောက်ရတာဗျကောက်ပြီးတော့အဲ့ရလာတဲ့တပြိုင်တည်းဇယင်းကိုတောင်းမှပြန်ပြီးပြင်ဆင်တီးဖြတ်ပြီးလောက်ရတာပေါ့အဲ့ process ကတအားကြာတယ်ကျွန်တော်ဒီ case ဆက်ကောက်ခဲ့တဲ့သကောင်စင်းတွေကတော့အဲ့လိုပုံစံမျိုးကောက်တယ်ပေါ့နော်အဲ့ဒီတော့ငါတော့မပြတ်တဲ့နိုင်အများကြီးရှိခဲ့တာလွတ်လွတ်လပ်လပ်လုပ်ရတဲ့အချိန်အခုအချိန်မှာတနိုင်ငံလုံးတွန်းချုံပြီးသကောင်စင်းကောက်ဖို့ဆိုတာကဖြစ်နိုင်ကြီးအင်မတန်နည်းတယ်ဆိုတာတည်းမဖြစ်နိုင်ဘူးလို့တောင်ပြောလို့ရတဲ့အနေထားပေါ့နော
်ဒီကောက်ယူတဲ့သကောင်စင်းအချက်လက်တွေကိုရွေးကောက်ပွဲအတွက်မဲစင်းရင်မှန်ကန်ရေးမှာအသုံးပြုသွားမယ်လို့လည်းစစ်ကောင်စီကပြောထားပါတယ်ဒါဟာ2020ရွေးကောက်ပွဲမှာမဲစင်းရင်မှားယွင်းမှုတွေနဲ့ရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တာဖြစ်လို့သူတို့လုံမဲ့ရွေးကောက်ပွဲမှာမဲစင်းမှန်ကန်ရေးကိုစစ်ကောင်းဆောင်ကအလေးပေးလှုပ်ဆောင်တာလို့နိုင်ငံရေးလက်လာသုံးသပ်သူတွေကပြောပါတယ်။သကောင်စင်းအချက်လက်တွေအပြည့်အဝမရလဲစစ်ကောင်စီကတော့ရွေးကောက်ပွဲကိုမဖြစ်မနေပြုလုပ်လိမ့်မယ်လို့စစ်တပ်အရာရှိဟောင်းတူက RFA ကိုပြောပါတယ်
။ဒီကောက်ပြရတဲ့နေရာကိုကောက်မယ်မကောက်လို့မရတဲ့နေရာမှာသူကမှန်းဆိုင်ချက်ပြီးတော့သွားမှာလုံးဝမကောက်ဖဲနေရတဲ့ဆိုင်ရင်တော့လည်းလည်းလေးအဲကိစ္စနဲ့တခုရလာတယ်ပေါ့ဗျာ။ရွေးကောက်ပွဲကဒီလိုမှာပါပဲဆိုရွေးကောက်ပွဲကနိုင်ငံရေးထွက်ပေါက်နိုင်ငံရေးထိုးနှက်ချက်တွေဖြစ်တယ်ပေါ့ဒီအတိုက်ခံတွေပေါ့ဒါကြောင့်ရွေးကောက်ပွဲကိုမဖြစ်မနေလုပ်တယ
်အာဏာသိမ်းကာလအတွင်းနိုင်ငံတော်ကမြို့နယ်ပေါင်း330ရှိတဲ့အနေနဲ့မြို့နယ်ပေါင်း233မြို့နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့မြမမဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ ISP မြန်မာကဇူလိုင်လ15ရက်နေ့မှာထုတ်ပြန်ထားပါတယ်2020ရွေးကောက်ပွဲမှာမဲအများဆုံးနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့စစ်ကောင်စီလုံမဲ့ရွေးကောက်ပွဲကိုအတိအမှန်မပြုကြောင်းဩဂတ်လ31ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ
RFA ကထုတ်လွှင့်နေပါတယ်ရှင်တတိနဲ့ပွင့်လန်းချစ်တော်ပန်းများရန်ပုံငွေရုပ်ရှင်ပွဲတော်ကိုထိုင်းနိုင်ငံချင်းမိုင်မြို့မှာစက်တင်ဘာလ6ရက်နေ့မနေ့ညနေကကျင်းပခဲ့ပါတယ်ဒီပွဲအကြောင်းမထက်ထအိမ်တော်ပြောပြပါမယ်ရှင်
တတိယပွင့်လန်းချစ်တော်ပန်းများရမငွေရုပ်ရှင်ပြပွဲထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ဖိုက်ရက်ယူနီဗာစီတီမှာစက်တင်ဘာလ6ရက်နေ့ညနေကကျင်းပခဲ့တဲ့မြင့်ဝင်းတွေပါဒရိုက်တာနာကြီးဟဲကူထားတဲ့ GAT ဒရိုက်တာမောက်ခန်းဝါရိုက်ကူးတဲ့ The Unknown Infinity ဒရိုက်တာညင်းသိရဲ့ငါတို့မှငါတို့ပဲရှိတယ်နဲ့ဒရိုက်တာဆော့အီထူးရိုက်ကူးတဲ့အတူတကွစတဲ့ရုပ်ရှင်ဇလန်တို့လေးကားကိုပြသခဲ့တာပါဒီပွဲကို Do One Things Artist Shutter နဲ့ဖရဲယူနီဗာစီတီကိုပူပေါင်းကျင်းပတာဖြစ်ပါတယ်ခက်ခဲနေတဲ့ပြည်သူတွေကိုတက်နိုင်တဲ့အမှုပညာထုတ်ကုန်တွေနဲ့ပြန်ကျူးပြူရတဲ့အတွက်ဝမ်းသာမိတယ်လို့ Artist Shutter ရဲ့စီမံခန့်ခွဲသူနဲ့လူအရင်းမြင့်မန်နေဂျာကိုမြတာကပြောပါတယ
်ဟို Do One Thing ဆိုတဲ့ညီပို့တွေရတယ်ပေါ့နော်ကျွန်တော်ဒီ Artist Shutter ဘက်ကိုဆက်သွယ်လာပါတယ်အဓိကတော့ကျွန်တော်ဒီရခိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်ဒီတောင်ပိုင်းနဲ့မြောက်ပိုင်းမှာဒီစနေရိတ်ခါနဲ့ပတ်သက်ပြီးတော့ဒီကောက်ပွဲသင်းနဲ့ပတ်သက်ပြီးတော့ဒီထောက်ပံ့ပေးမယ်ရန်ပုံငွေရေးခါပွဲလေးအနေနဲ့အခုစီစဉ်ခြင်းနဲ့ဆိုပြီးတော့ဆက်သွယ်လာတယ်ပေါ့နော်ဆိုအားနဲ့ကျွန်တော်လည်းပူပေါင်းပြီးတော့ဒီရုပ်ရှင်ပွဲလေးစီစဉ်ပြသွားခြင်းဖြစ်ပါတယ်ခင်ဗျာအဓိကကတော့ပေါ့နော်ဟိုကျွန်တော်တို့ဒါပြည်တွင်းမှာရှိနေတယ်ကျွန်တော်တို့ရဲ့ဒီမှာပြည်သူတွေနည်းနည်းပေါ့နော်အခက်ခဲအများကြီးဖြစ်ကြတယ်ဆိုတော့ဟိုကျွန်တော်တို့အနေနဲ့ဒါဟိုရှောင်တင်းလာတဲ့ဒီအမှုပညာရှင်တွေအနေနဲ့ဟိုပတ်ပတ်နိုင်တယ်လို့ပေါ့နော်ကျွန်တော်တို့ဒါပြုလုပ်ထားတဲ့အနုပညာ product လေးတွေနဲ့ဒီကြီးကြီးတို့ကပြန်ပြီးအချိုးပြူရတဲ့ကိစ္စမျိုးလေးဒါပြုလုပ်ပေးရတဲ့အတွက်ကိုလည်းဒါအတူအနုပညာရှင်တွေအားလုံးဒီတိုင်းမှာပါဝင်နေတယ်ပေါ့လေဒီအနုပညာရှင်တွေကိုစားအားလုံးရဲ့ကိုစားပေါ့နော်ကျွန်တော်ကဝမ်းသာပါတယ်လို့ကျွန်တော်ပြောပြပါတယ်ခင်ဗျာ
ဒီဇလန်တို့တွေမှာရုပ်ရှင်မင်းသားမင်းသမီးမဟုတ်တဲ့တာမန်မျက်နှာတစ်တော်တော်များများပါဝင်တရုပ်ဆောင်ထားကြပါတယ်တရုပ်ဆောင်အစင်မဟုတ်တဲ့အတွက်အခက်ခဲတွေခြားကနေစူးစမ်းတရုပ်ဆောင်ခဲ့ရတယ်လို့ အတူတဝစကားမှာပါဝင်ထားတဲ့ကိုအိုက်ဆက်ကပြောပါတယ
်အစပြီးရိုက်ရဲအချိန်မှာကျွန်တော်အခက်ခဲရောအများကြီးရှိတယ်ဟိုကျွန်တော်တကယ်မင်းသားလည်းမဟုတ်ဘူးဒီလောကထဲမှာရှိနေပြီမဲ့ဟိုကျွန်တော်ဒီလိုမျိုးသိပ်ဆောင်တာအခက်ခဲရှိတယ်ပေါ့နော်ဟုတ်အဲ့အဲ့လိုတချို့စားတော့သိပ်ဆောင်တာပ
ါ The Unknown Infinity ရိုက်ပူတဲ့ Director မောက်ခမ်းဝါကတော့အမှုပညာအဖြစ်တော်လှန်သွားမယ်လို့ပြောပါတယ်
ဆိုတော့အမှုပညာဖန်တီးမှုကတော့ဒီအာနာရှင်အောက်မှာရှိနေတဲ့ကာလအလျှောက်လုံးကတော့မွန်းချက်မှုတွေနဲ့လောက်ရတယ်ပေါ့နော်ဒါမဲ့လည်းတစ်ဖက်မှာဒီမွန်းချက်မှုတွေနဲ့ဒီပြဿနာတွေကိုကျွန်တော်တို့ကမြင်နေရပြီးတော့မှဘာမှမလုပ်ရင်လည်းမဖြစ်ပြန်ဘူးဆိုတော့အမှုပညာတည်းလည်းတော်လှန်ရေးခုဖြစ်တာဖြစ်တဲ့အတွက်အမှုပညာအဖြစ်တော်လှန်ပြီးတော့ကျွန်တော်တို့စဉ်းစားဖို့ fight မယ်ဒီသူတွေရဲ့အမှုပညာခံစားမှုအသိမြင်ကိုလည်းကျွန်တော်တို့တနည်းတစ်ပုံအဖြစ်ဝိုင်းကူညီကြမယ်ဆိုပြီးတော့ကျွန်တော်တို့လောက်ကြရပေါ့ဆိုတော့အနာမသိခင်အောင်အနာသိပြီးတော့ဒီခန်းစားချက်တွေနဲ့ပဲကျွန်တော်တို့အလုပ်လုပ်ကြပါဟုတ
်ရုပ်ရှင်တွေကဇဝင်ကန်းတွေကိုလက်တွေမှာကြုံခဲ့ပူတာမို့အဲ့ဒီအချိန်တွေကိုပြန်ရောက်သွားစေတယ်လို့ပွဲတက်ရောက်လာတဲ့မဝီကြီးကသူ့ခန်းစားချက်ကိုပြောပြပါတယ
်ကိုယ်တိုင်ဖြတ်တန်းခဲ့ရတဲ့အခါကျတော့ဒီရုပ်ရှင်အပူကြည့်ခဲ့နှစ်ကားလုံးမှာပေါ့နော်ကိုယ်တွေ့အဖြစ်ပြက်တွေလည်းကြုံခဲ့ရတယ်ပြီးတော့ထောင်တွင်းဖြစ်ပြက်တွေဆိုတော့အော်ငါရဲဘော်တွေကဒီလိုမျိုးကြုံခဲ့ရပါလားဆိုပြီးတော့မျိုးလုံးထဲမှာမြင်အောင်ခဲ့ပေါ့နော်ဟိုကန်းကူးတာတို့ဒီဘန်းတောက်လျှောက်ဖြတ်တန်းခဲ့တာကြီးကိုဖြစ်ခဲ့တာကြီးနဲ့တူတဲ့ခါကျတော့အဲ့ဒီအချိန်ကိုပြန်ရောက်သွားတယ်လို့ခံစားရပါတယ
်တတိနဲ့ပွင့်လန်းချစ်တော်ပန်းများရုပ်ရှင်ပြပွဲတွေကိုဂျပန်ဩစတြေးလျအမေရိကန်ပြည်အောင်စုဂျာမနီကနေဒါနဲ့တောင်ကိုရီးယားနိုင်ငံတွေမှာလှည့်လည်ပြသပြီးခဲ့ပြီဖြစ်ပါတယ်အခုထိုင်းနိုင်ငံမှာပြုလုပ်တဲ့ပွဲကိုလက်မှတ်အဆောင်ရေ900ကျော်ရောင်းချခဲ့ရပြီးဒီပွဲကနေရမုံငွေ300ချက်ရရှိခဲ့ပါတယ်ရှင
်အခုနောက်ဆုံးအနေနဲ့ရှမ်းပြည်နယ်တောင်ပိုင်းမှာအဖွဲ့အစည်းတီးကစစ်မှုထမ်းကြီးနဲ့စစ်ကြေးတွေကောက်နေတဲ့အကြောင်း RFA ထံပေးပို့လာတဲ့စာအပါအဝင်အနေနဲ့အရရက်ကပေးစာတွေကိုမတ်ချူလိုက်မျိုးတင်ပြပါမယ်ရှင်
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာ AIRI တိုင်းကပေးစာကိုအရင်ဆုံးတင်ပြကြပါမယ်ကျွန်တော်ကတော့ AIRI တိုင်းကဝန်ထမ်းတဦးပါ RFA ရေကျွန်တော်တို့ရွာကကျေးရွာယာအိမ်မူကဝန်ထမ်းတွေလဲစစ်မှုထမ်းရမယ်စစ်မှုမထမ်းချင်ရင်ငွေပေးရမယ်ဆိုပြီးတော့ကြက်ငွေ2000ကိုအကျွေးတောင်းတယ်လို့တောင်းနေလို့ပါကျွန်တော်တို့အားလုံးလဲကုန်စည်နှုံးတွေကြီးတာနဲ့စစ်မှုထမ်းဥပဒေကနှိပ်စက်တာတွေအပြင်တခိုးဓမြရန်ကျမရေးကက်ဘေးစတဲ့ဘေးပေါင်းစုံကိုအလူအလဲခံနေရတာပါဒီအကြောင်းနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေတည်အောင်တင်ပြပေးစီခြင်းပါတယ်ဆိုပြီးပြဖို့လာတာပါရှင်အခုဆက်ပြီးတော့ရှမ်းပြည်နယ်ကပေးစာကိုတင်ပြပါဦးမယ်ကျွန်တော်ကတော့ရှမ်းပြည်နယ်တောင်ပိုင်းကြောက်တလုံးကြီးမြို့နယ်ကက်ကူကျေးရွာအုပ်စုကဒေသခံတဦးပါကျွန်တော်တို့ရွာမှာပြီးခဲ့တဲ့ဩဂုတ်လကစပြီးတော့စစ်မှုတန်းကြီးဆိုတဲ့ခေါင်းစဉ်နဲ့တအိမ်ကိုငွေကျပ်၄သိန်းနှုန်းကောက်နေလို့ပါစစ်ကောင်စီတက်အတွက်2သိန်း PNO ပြည်သူ့စစ်အတွက်2သိန်းဆိုပြီးတော့ကောက်နေတာပါတဲ့အစမပြေတဲ့ကြားမှာဒီလိုမျိုးအနိုင်ကျင့်တောင်းခံနေတဲ့အကြောင်း RFA ပေးစာပြန်စာအစီအစဉ်ကနေတစ်ဆင့်တင်ပြပေးပါဆိုပြီးပေးပို့ရင်ဖွင့်လာတာပါရှင်အခုတခါတင်ပြချင်တာကတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဘက်ကပေးပို့လာတဲ့စာပါကျွန်တော်တို့ဒေသကတော့ကြောက်ဖြူမြို့နယ်မိုင်30ကျော်ဝေးပြီးတော့ရေချောင်းသွားလာရေးတစ်ခုတည်းကိုပဲအားကိုးနေရတဲ့ဒေသတစ်ခုပါ RFA ရေကျွန်တော်တို့ဒေသမှာလွန်ခဲ့တဲ့3နှစ်လောက်ကတည်းကဒီစစ်ကောင်စီရဲ့အုပ်ချုပ်ရေးမတက်ရောက်တော့ပဲအရခပြည်သူအစိုးရ ULA ကအုပ်ချုပ်ထားတာပါအုပ်ချုပ်ရေးစတဲ့အချိန်ကနေစပြီးတော့အခုအချိန်ထိလာစင်ကြီးအမျိုးသားရံပုံငွေထောက်ပံ့ကြီးဆိုပြီးတော့ခေါင်းစဉ်အမျိုးမျိုးနဲ့ငွေတွေဆန်တွေကိုကောက်ခံနေပါတယ်မပေးရင်ဖမ်းဆီးတာတွေရှိတာကြောင့်ကြောက်လန့်ပြီးတော့ပေးနေကြရပါတယ်ဒေသခံတွေအနေနဲ့အရင်ကပေးနိုင်ကြပေမဲ့အခုလိုမျိုးစားဖို့တောင်အနိုင်နိုင်ဖြစ်နေကြတဲ့အချိန်မှာပေးဖို့အခက်အခဲဖြစ်နေကြပါဗျ။ဒီလိုအခက်ကြုံနေရတာတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေသိစေချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်